Syria နိုင်ငံမှာအာယုံကျော်ကိုထိခိုက်စေတဲ့ death တင်ထားတဲ့လက္ခဏာတွေ့ရတဲ့လူနာ3600လောက်ဆေးရုံ3ရုံကိုရောက်လာကြတယ်လို့လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာကျန်းမာရေးအထောက်ပံ့ပေးတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ Nancy Mata ဆရာဝန်များအဖွဲ့ MSF ကပြောပါတယ် Syria အစိုးရကဓာတ်ရုပ်လက်နက်နဲ့တိုက်ခိုက်လို့လူပေါင်း1000ကျော်သေဆုံးသွားရတယ်ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်လာပြီးတော့ရပ်ပိုင်းအတွင်းမှာပဲအခုသတင်းထက်ကြားရတာပါတက်တာနောက်ပြီးတော့ဒရေအလွန်ထွက်တာနဲ့အမြင်ဝေဝါးတာအပါဝင်လက္ခဏာတွေနဲ့လူနာတွေအများကြီးပဲဒမတ်စကတ်မြို့တော်ကဆေးရုံတွေကိုရောက်လာကြတယ်လူနာတွေက10ရာခိုင်နှုန်းလောက်အရေးတွေ့ရဆိုရင်တော့လူနာပေါင်း355ယောက်သေဆုံးသွားရပြီလို့သိရကြောင်း MSF အဖွဲ့ကပြောပါတယ်လူနာတွေကိုကုသပေးတဲ့ကျန်းမာရေးဝန်ထမ်းတွေနဲ့ရှေးဥတုနာပြုတွေကတချို့လဲဒီ death သင်ခံနေရပြီဆိုတာတွေ့ရပါတယ်အဖြစ်အပျက်တစ်ခုလုံးကိုခြုံကြည့်မယ်ဆိုရင်ဒေသခံလူတို့ဟာအာယုံကျောကိုထိခိုက်စေတဲ့အစိတ်တဲ့အများကြီးတင့်ထားတယ်ဆိုတာသေချာတွေ့နေရပြီးတော့ဓာတ်ရုပ်နဲ့ဇီဝလက်နဲ့အသုံးပြုမှုကိုလုံးဝပိတ်ပင်တားမြစ်ထားတဲ့နိုင်ငံတကာလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေကိုချိုးဖောက်မှုဖြစ်တယ်လို့ MSF ကဆိုပါတယ်ဆီးရီးယားအစိုးရကတော့သူ့ရဲ့တပ်ဖွဲ့တွေဓာတ်ရုပ်လက်နဲ့အသုံးပြုတယ်ဆိုတဲ့ဆွဆွဲချက်အလုံးကိုညှင်းဆုံနေတာပါတဘုံတပ်ဖွဲ့တွေကသာ Naf Gas နဲ့ဒီသတင်းပတ်မှာတိုက်ခိုက်ခဲ့တာလို့အစိုးရရဲ့သတင်းဌာနကပြောပါရယ်။လက်နက်ကိုင်အကြမ်းဖက်သမားတွေအုံပြူတဲ့ဥမင်လှိုင်ကောင်းတွေကိုရှာဖွေတော့စစ်သားတွေကတဘုံတွေ Naf Gas ကိုတုံးတယ်ဆိုတဲ့အထောက်အထားတွေတွေ့ခဲ့ရတယ်လို့စာနာသတင်းဌာနကပြောပါရယ်။အမေရိကန်ပြည်အောင်စုမှာတော့ဆီးရီးယားအစိုးရကဓာတ်ရုပ်လက်နက်တွေအသုံးပြုနေတယ်ဆိုတဲ့ကိစ္စအပေါ်မှာအရေးယူဖို့ဆုံးဖြတ်ခဲ့ရင်ရွေးချယ်ဆောင်ရွက်စရာနည်းလမ်းတွေတော်တော်များများရှိတယ်လို့အင်ဖြူတော်ကပြောကြားသွားပါတယ်။ဆီးရီးယားနိုင်ငံကအခြေအနေနဲ့ပတ်သက်လို့သမ္မတဘရက်အိုဘားမားကအမျိုးသားလုံခြုံရေးရာထိတ်တန့်အကြံပေးတွေနဲ့စနေနေ့မှာတွေ့ဆုံဆွေးနွေးခဲ့တာပါ။အရင်ကတော့သမ္မတအိုဘားမားကဆီးရီးယားနိုင်ငံအရေးကိုဝင်ရောက်ဆွတ်ဖက်ဖို့တွန်းဆုတ်နေတယ်လို့ပြောခဲ့ပူပါတယ်။ဒါမဲ့လေအဲ့ဒီဒေတာမှာအမေရိကန်ကရေတပ်အင်အားကိုဖြစ်တင်းနေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ရှင်